တိုင်းပြည်လုံးအတိုင်းအတာအပြစ်ခတ်ရက်စဲနိုင်ရင်နဲ့ပတ်သက်ပြီးတိုင်းသားလက်နက်ကင်အဖွဲ့ပေါင်းစုံကချင်ပြည်နယ်လိုင်စာမှာတီးတန့်ညီလာခံလို့ဆွေးနွေးနိုင်ဖို့အစိုးရကခွင့်ပြုထားပေမဲ့လည်းကချင်ဒေသတွေမှာတိုက်ပွဲတွေဆက်ဖြစ်နေတာကိုကြည့်ရင်စစ်တပ်ဘက်ကတိုင်းသားဆွေးနွေးတွေပွဲအပေါ်တန်လျာရှိနေပုံရတယ်လို့ KIU ဘက်ကပြောပါတယ်တိုင်းသားလက်နက်ကင်အဖွဲ့တွေကြီးကျင်းပမဲ့ဒီညီလာခံကိုလေ့လာနိုင်ဖို့အစိုးရကိုယ်စားလှယ်တွေတက်ရောက်ဖို့ကိုလည်းဖိတ်ခေါ်ထားတယ်လို့သိရပါတယ်အကြောင်းစုံကိုဝိုင်းတော်သားကိုဇော်ဝင်းလှိုင်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါဒီလက်နက်ကင်အဖွဲ့အစည်းများညီလာခံအတွင်းအစိုးရရဲ့တနင်္ဂနွေလုံးအတိုင်းအတာနဲ့အပြစ်ခရက်ဆဲရေးအစီအစဉ်နဲ့နိုင်ငံရေးဆွေးနွေးပွဲတွေစတင်တဲ့အခါတိုင်းရင်းသားတွေဘက်ကတင်ကြီးတင်ကျွတ်ထဲတင်ပြမယ့်အချက်တွေကိုဆွေးနွေးဖို့အတွက်ဖြစ်တယ်လို့ KIU အဖွဲ့ရဲ့ညီနိုင်ဆောင်ရွက်ရေးမှူးတူဖြစ်သူဥတော်ခါက VOA ကိုပြောပါတယ
်အဓိကကျွန်တော်တို့ဒီတစ်ခေါက်မှာကျွန်တော်တို့က Nation Wide Swiss Lawyer စီမံချက်ပေါ်မှာခြေခံပြီးတော့ဘယ်လိုချင်းကမလဲBN political dialogue လုပ်လာတဲ့အချိန်မှာကျွန်တော် common proposal ပါလို့လည်းပေါ့ဒါတွေဒီအကြီးကဒီနှစ်ချက်ပေါ်မှာမူတည်ပြီးတော့ဆွေးနွေးကြမှာပ
ါဒီတိုင်းသားလက်နက်ကိုင်အဖွဲ့များရဲ့ညီလာခံကတော့အစိုးရမှာပါပဲတိုင်းသားလက်နက်ကိုင်အဖွဲ့တွေကြီးပြုလုပ်တဲ့ညီလာခံဖြစ်တာကြောင့်အစိုးရကိုဖိတ်ကြားဖို့အစီအစဉ်မရှိပေမဲ့လည်းအစိုးရညီညာရေးဖော်ဆောင်ရေးကော်မတီဒုဥက္ကဋ္ဌဦးအောင်မင်းအနေနဲ့လေ့လာသူအဖြစ်တက်ချင်တက်ခွင့်ရှိမယ်လို့ဆိုပါတယ် KIU ဌာနချုပ်ရှိရာလိုင်စာမှာကျင်းပမယ်အဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့များရဲ့တိကျညီလာခံပြီးရင်အစိုးရညီညာရေးဖော်ဆောင်ရေးကော်မတီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေမြစ်ကြီးနားမြို့မှာတဆက်တည်းဆိုသလိုထပ်မံတွေ့ဆုံဆွေးနွေးသွားကြမှာဖြစ်တယ်လို့ဦးတော်ခါကပြောပါတယ
်အဲဒီအင်္ဂလိပ် arm group conference ပြီးတဲ့နောက်ပိုင်းမှာမြစ်ကြီးနားမှာကျွန်တော်တို့ဆက်လုပ်ဖို့ရှိတယ်မြစ်ကြီးနားမှာလုပ်တဲ့အချိန်မှာဝန်ကြီးကောင်မင်းတို့ရောဒီ UN ကလူကြီးတွေရောတရုတ်တွေဟိုပါဖိတ်ဖို့ရည်အဲ့လိုရထားချက်ရှိတယ်အခုအစိုးရအနေနဲ့ဝစီဦးအောင်မင်းတို့ကတော့ခွင့်ပြုချက်ပေးရမယ်ဒါစစ်တပ်ကလည်းတန်တရားရှိတဲ့အနေထားရှိရယ်ဆိုတော့ဒီလိုမျိုးနိုင်ငံရေးရှင်တဲ့လမ်းကြောင်းပေါ်မှာတန်တရားစိတ်တွေရှိတာမကောင်းဘူးနော
်အော်ဟုတ်ကဲ့စစ်တပ်ကဘယ်လိုများပြောပါသလဲဗျအပါများအတန်ကြားပါလဲ
ဘယ်လိုပြောတာတော့မရှိပါဘူးဒါပေမဲ့အခုလက်တွေ့ကိုရှေ့တန်းစစ်နေပြန်ပါဟောတမ်းမှာ3တန်းရစနစ်နေရာတွေမှာအခုဟိုစာတိုက်ပွဲတွေကြိုးစားပြန်ဖြစ်နေတယ်မနေ့ကရောအမြောက်ကြီးစားနေပြစ်နေတယ်ဆိုတော့ဒါတွေကဒါ military action ကတမျိုးရရှိနေတာပေါ့
ဟုတ်ကဲ့အဲ့ဒါဘယ်မြို့နယ်တွေလောက်ဘယ်နေရာလောက်ဖြစ်မလဲဗျဘယ်မြို့နယ်နေရာလ
ောက်မန်စီမြို့နယ်ပေါ့မန်စီမြို့နယ်မဘိန်းမြို့နယ်ဒီနေရာတူဝိုင်မှာဒီမြို့နယ်တစ်ခုမှာအဓိကဖြစ်နေ
ဟုတ်ပါဆရာတောင်ခါကြီးအခုတိုက်ပွဲတွေဖြစ်နေတယ်ဆိုတော့အသေးအပြောက်ထိခိုက်ဒဏ်ရာရတာတွေပါလေရောရှိပါသလားဗျာ
အဲအခုအဲ့ဒီမန်စီမြို့နယ်မဘိန်းမြို့နယ်မှာတော့အကြတော့မရှိပါဘူးဒါပေမဲ့ရွာသားပြောဆုံးနေဟာကြားတယ်ပြီးရင်နေရောက်ကတန်ရရဆင်းုံတက်တူတာပဲ
မန်စီဘက်မှာတိုက်ပွဲတွေဖြစ်ပွားနေတယ်ဆိုတော့အခြေအနေတွေနဲ့ပတ်သက်လို့တော့ VOA ကတိကျအတည်ပြုချက်မရခဲ့ပါဘူးတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့နားလည်မှုတိစောက်ပြီးစစ်မှန်တဲ့ညီညာရေးဖော်ဆောင်မှုကြိုးပမ်းနေတဲ့နေရာမှာသမရဦးသိန်းစေဦးဆောင်တဲ့အစိုးရကတမျိုးလွတ်တော်နဲ့စစ်တပ်ကလည်းတမျိုးစီဖြစ်နေကြတာဟာလုပ်ငန်းနောက်နေစေတာကြောင့်သမရရဲ့လမ်းညွှန်ချက်ကိုပဲစစ်တပ်အပါအဝင်အားလုံးကလိုက်နာဆောင်ရွက်တင်ပါတယ်လို့ဦးတော်ခါကထောက်ပြပါတယ
်။တမသားကဒီလိုလမ်းညွှန်ချက်ချပြီးတော့လုပ်နေစစ်တပ်ရဲ့ military attitude က action တွေကတမျိုးဖြစ်နေတယ်။ဆိုတော့ဒီကွာဟမှုတွေကတန်တရားကိုအမြဲတမ်းဖြစ်စေတယ်။ဆိုတော့ကျွန်တော်တို့ကတမသားသိန်းစင်ရဲ့လမ်းကြောင်းပေါ်မှာညှိနှိုင်းဆွေးနွေးရေးလုပ်နေတယ်စစ်တပ်ကဒီညီနိုင်ဆွေးနွေးရေးမှာပါပဲမဲ့တကယ်တမ်းရှေ့တန်းစစ်မြေပြင်မှာကျတော့action ကတမျိုးဖြစ်နေတော့ရှေ့တို့ဖို့ခက်နေတာပေါ့ကွာဖြစ်တဲ့နာကတာဝန်သားညွန်ကြားမှုအားလုံးမှာတာဝန်သားညွန်ကြားမှုအောက်မှာအားလုံးကသဘောတူဖြစ်ဖို့အရေးကြီးပါတယ
်အော်တိုဘားလ30နဲ့31ရက်နေ့တွေမှာပြုလုပ်မဲ့တိုင်းသားလက်နက်ကိုင်အဖွဲ့များညီလာခံဟာအစိုးရကလက်ရှိလှုပ်ဆောင်နေတဲ့လက်နက်ကိုင်အဖွဲ့အစည်းတစ်ခုချင်းစီနဲ့လိုက်လံတွေ့ဆုံဆွေးနွေးတာမျိုးမဟုတ်ပဲအားလုံးတစုတစည်းတဲ့တွေ့ဆုံကြမှာဖြစ်တဲ့အတွက်ဒီတွေ့ဆုံမှုကညီညာရေးဖော်ဆောင်ရေးလုပ်ငန်းစဉ်တွေကိုအထောက်အကူပြုလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းဦးတော်ခါကပြောပါတယ်မြန်မာနိုင်ငံအတွင်းမှာရှိတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အစိုးရအကြားကနေ့အထိစစ်မှန်တဲ့ညီညာရေးမတည်ဆောက်နိုင်သေးတာဟာပြည်ဝတဲ့ Federal စနစ်အကောင့်ထဲမှာပေါ်နိုင်သေးတဲ့အတွေ့ဖြစ်တယ်လို့မြန်မာအစိုးရပြည်ထောင်စုအဆင့်ညီညာရေးဖော်ဆောင်ရေးကော်မတီနဲ့ KIO ခေါင်းဆောင်တွေမြစ်ကြီးနားမြို့မှာ၃ရက်ကြာတွေ့ဆုံဆွေးနွေးပြီးနောက်တနေ့အောက်တိုဘာလ17ရက်နေ့မှာပဲ KIO အဖွဲ့ရဲ့ညီနိုင်ဆောင်ရွက်ရေးမှူးဦးတော်ခါကဗီဒီယိုကိုပြောကြားခဲ့ပူပါရခင်ဗျာ